Microsoft ရဲ့ Windows 7 Operating System အတွက်လေနည်းပညာအထောက်အကူတွေရလိုက်လို့ကမ္ဘာတဝန်းသန်းနဲ့ချီတဲ့ computer တွေရဲ့လုံခြုံရေးမေးခွန်းထုတ်စရာဖြစ်နေတယ်နော်ကိုသားညို့ဦ
းဟုတ်တယ်မန်းစီမြမောကဒီ2009ခုနှစ်မှာစပြီးတော့ထုတ်ခဲ့တဲ့ Windows 7 OS တွေအတွက်လုံခြုံရေးနဲ့ဆိုင်သမျှ update တွေ software update တွေလုံခြုံရေး hardware ပြင်ဆင်မှုတွေနည်းပညာနဲ့ဆိုင်သမျှအကူအညီတွေကိုပေးနေတာကို January 14ရက်နေ့မှာရက်ခဲ့တာဗျအ
ဲ့လိုမျိုးရမယ်ဆိုတာကို Microsoft ကကြိုးတော့အသိပေးထားခဲ့တာပါအသည့်ပေးရုံနဲ့မဟုတ်ဘူးဒီ Windows 7 သုံးတဲ့ computer တွေဆိုရင် Windows 10 operating system ကိုအခမဲ့ upgrade လုပ်ခွင့်တော့ပေးခဲ့သေးတယ် computer တစ်လုံးလည်ပတ်ဖို့က operating system ဆိုတာမရှိမဖြစ်လိုပါတယ်လူတွေအုံနောက်နဲ့လည်ပတ်နေတယ်လို့ computer တွေကလည်း operating system နဲ့လည်ပတ်နေတာပါအဲဒါကြောင့်မို့လို့ Windows 7 နဲ့ပတ်သက်တဲ့ software update တွေလုံခြုံရေး update တွေမလုပ်တော့တဲ့အတွက်လုံခြုံရေးပိုင်းစိုးရိမ်နေကြတာပ
ါ security update မလုပ်တော့လို့ computer ရပ်ပြီးတော့သုံးလို့မရဖြစ်သွားမှာတော့မဟုတ်ဘူးဗျလုံခြုံရေးပိုင်းမှာစိတ်မချစရာဖြစ်သွားတာပါတဘောကတော့ Windows 7ထည့်ထားတဲ့ computer တွေကို73လို့တော့ရနိုင်အောင်မယ်။ဒါပေမဲ့လို့အဲ့ဒီ computer တွေထဲမှာ virus တွေ malware တွေဝင်နိုင်ချေပိုးပြီးတော့များသွားနိုင်တယ်။အဲ့ဒါကြောင့်မလို့ Microsoft company ကတော့ Windows 10ကိုပြောင်းသုံးမှာဆိုပြီးတော့တိုက်တွန်းနေရဗျ
။တကယ်တော့ Windows 7 OS က Microsoft ရဲ့ဒီ operating system software တွေထဲမှာရေပန်းအစားဆုံးလူသုံးအများဆုံး operating system software တစ်ခုရှင်။သူနောက်မှထွက်တဲ့ Windows 8တောင်မှလူသုံးများတာမဟုတ်ဘူး။လက်ရှိကမ္ဘာမှာသုံးနေတဲ့ PC အလုံးရဲ့30ရာခိုင်နှုန်းကျော်က Windows 7 Operating System နဲ့လက်ပတ်နေတာလို့အချက်အလက်စစ်တမ်းနှစ်ခုထဲမှနေမှာတွေ့ရပါတယ်။ Windows 10သုံးတာကတော့50ရာခိုင်နှုန်းကျော်ရှိသွားပါပြီ။နောက် Windows Operating System သုံးနေတဲ့ဆက်4လုံးမှတစ်လုံးက Windows 7နဲ့လက်ပတ်နေတာလို့ Stat Counter ဆိုတဲ့ဒီကိန်းဂဏန်း website တစ်ခုမှလည်းပြောထားတယ်ရှင်။
အခုလိုမျိုးလူသုံးများနေတဲ့ခြားကဘာကြောင့်နည်းပညာအကူအညီတွေဆက်မပေးတော့တာလဲဆိုပြီးတော့မေးစရာရှိပါတယ်။ Microsoft ရဲ့ကြေညာချက်ထဲမှာတော့ဒီနည်းနဲ့မနှက်ပြန်အတွက်နောက်ဆုံးပေါ်ရှေ့ပြေးနည်းပညာတွေဘက်ကိုအယုံစိုက်နေတာမို့လို့လွန်ခဲ့တဲ့စနစ်ကလေးကထုတ်ခဲ့တဲ့ software ကိုဆက်ပြီးတော့အလေးမပေးတော့တာဖြစ်တယ်ဆိုပြီးတော့ပြောထားတယ်ဗျ
။ပြောရမယ်ဆိုရင် Microsoft company ရဲ့စီးပွားရေးမှာ operating system software တွေထုတ်တာဦးစားပေးမဟုတ်တော့တာ CEO Satya Nadella တက်လာတဲ့ကပဲရှင်။ပြီးခဲ့တဲ့နှစ်တုန်းကဒီ Surface Computer တဲ့မိတ်ဆက်ပွဲမှာတော့မှ Windows Operating Software တွေက Microsoft Company စီးပွားရေးအတွက်အရေးကြီးတဲ့ကဏ္ဍမှာဆက်ရှိနေမှာဖြစ်ပေမဲ့ Company ရဲ့အနာဂတ်တော့မဟုတ်တော့ဘူးလို့ CEO Nadella ကပြောခဲ့သေးတယ်။တစ်ချိန်လုံးကတော့ဒီ Operating System Software တွေထုတ်တာက Company ရဲ့အဓိကဦးစားပေးပဲလေ။အခုတော့တခြားနည်းပညာ Company တွေလိုပဲပြောင်းလဲတိုးတက်နေတဲ့နည်းပညာနဲ့ဝန်ဆောင်မှုတွေဘက်ကိုသူလည်းအမိလိုက်ဖို့လိုလာတာကို
နောက်ပြီးတော့အခုလိုမျိုးသူ့ရဲ့ operating system တွေနဲ့ပတ်သက်တဲ့နည်းပညာအကူအညီပေးတာတွေကိုရပ်လိုက်တာအခု Windows 7ကပထမဆုံးမဟုတ်ဘူးဗျ Windows XP အတွက်နည်းပညာအကူအညီကို2014တည်းကရပ်ခဲ့တာဖြစ်ပြီးတော့ Windows 8အတွက်နည်းပညာထောက်ကူပေးနေတာကို2016မှာရပ်ခဲ့တာမဆိုမြောက်ပ
ါအခု Windows 7အတွက်အရေးကြီးတဲ့လုံခြုံရေးပိုင်း update တွေမလုပ်တော့တဲ့အတွက်အဲ့ဒီ operating system သုံးနေတဲ့စီးပွားရေးလုပ်ငန်းတွေအတွက်လည်းအတော်လေးအခက်တွေ့သွားနိုင်နေရှင်သူကရမ်းမယ်ဆိုတာကြိုအသိပေးထားပေမဲ့လေစီးပွားရေးလုပ်ငန်းတိုင်းကလွယ်လွယ်နဲ့ဒီ operating system software တွေကိုပြောင်းလိုက်လို့ရတာမဟုတ်ဘူးလေ Microsoft ကိုယ်တိုင်ပြောထားတာက Windows 10ကိုဆက်အဟောင်းတွေမှာသုံးကောင်းသုံးလို့ရမယ်သုံးဖို့တော့အကြံမပြုချင်ဘူးလို့သူကပြောထားတယ် software အသစ်အတွက် hardware ပိုင်းလိုအပ်ချက်တွေလည်းရှိသေးတာကိုအဲဒါကြောင့်စီးပွားရေးလုပ်ငန်းထဲမှာသုံးနေသမျှ computer တွေအသစ်ပြောင်းဖို့လိုမယ်ဆိုတာလွယ်လှတာမဟုတ်ဘူး။နောက်သူတို့စီးပွားရေးနဲ့ကိုက်မဲ့တခြား software တွေကို Windows 7နဲ့အန်ခိုက်အောင်လုပ်ထားလို့ရှိရင်အဲ့ဒါတွေကိုလိုက်ပြောင်းရမှာလေ
။အဲဒါကြောင့်မလို့စီးပွားရေးလုပ်ငန်းတချို့ကတော့ Windows 7ကိုဆက်ပြီးတော့သုံးနေနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။သူတို့သုံးတဲ့အတွက်သူတို့ရဲ့ဝန်ဆောင်မှုကိုယူထားသူတွေရဲ့ကိုယ်ရေးအချက်နဲ့လုံခြုံရေးပိုင်းမှာစိုးရိမ်စရာရှိတာကိုလည်းသူတို့ကထောက်ပြကြပါတယ်။သူတို့ computer ထဲမှာတင်ထားတဲ့ကိုယ်နဲ့ဆိုင်တဲ့ကိုယ်ရေးဗန်ဒာကြီးကျမကြီးဆိုင်ရာချက်လက်တွေအတွက်အနေအများစုလိုပဲအဲ့ဒီကွန်ပျူတာတွေဒဲဗိုင်းရပ်စ်ဝင်ခဲ့ပဲဆိုရင်လေအဲ့ဒီကနေပြီးတော့ကိုယ့်ကွန်ပျူတာတွေစီကိုရောက်လာနိုင်တယ်တဲ့
တခုတော့ရှိပါတယ်ဒီစီးပွားရေးနဲ့ပညာရေးဆိုင်ရာအတွက်သုံးတဲ့ Windows 7 Operating System တွေကိုတော့အဖိုးအခယူပြီးတော့ Microsoft ကလုံခြုံရေးအထောက်အပံ့ဆက်ပေးပါတယ်ဒါပေမဲ့ကွန်ပျူတာတစ်လုံးအတွက်ကို $25လောက်တော့ပေးရမယ်အဲ့ဒီဈေးကလည်းရှင်းနေဆိုလို့ရှိရင်နှစ်ဆတက်သွားမှာဆိုတော့2022ခုနှစ်ကြာလို့ရှိရင်ကွန်ပျူတာတစ်လုံးအတွက်ဒီနည်းပညာလုံခြုံရေးအထောက်အပံ့ဘူက$50ဖြစ်သွားမှာလေအဲ့လိုစီးပွားရေးသုံး Windows 7အတွက်အထောက်အပံ့ပေးတာကလည်း2023ခုနှစ်အထိပဲပေးမှာ
Microsoft ရဲ့ထုတ်ပြန်ချက်အရဆိုရင်တော့ Windows 7သုံးနေတဲ့ကွန်ပျူတာတွေကို Windows 10ကို Microsoft ကအခမဲ့ upgrade ပေးလုပ်တာ2016 July 29ရက်နေ့ကျေကပြီးသွားပြီဒါပေမဲ့လည်းအခုချိန်ထိအခမဲ့လုပ်လို့ရတဲ့နည်းကရှိသေးတယ်လို့ The Verge Online သတင်း website ရဲ့ဆောင်းပါးထဲမှာတော့ပြောထားတယ်မဆွေးမမော
သူအကြံပြုတဲ့နည်းကတော့ Microsoft ရဲ့ဒီ Windows 10 download site ကိုသွားအဲ့ဒီမှာ Media Creation Tool ကို download လုပ်ပြီးလို့ရှိရင်ဒီ computer ကို upgrade လုပ်မယ်ဆိုတာကိုရွေးရမယ်တဲ့ အဲ့ဒီမှာ upgrade ဆိုတာကိုမရွေးဘဲနဲ့ Windows 10ကို install လုပ်မယ်ဆိုတာရွေးရင်တော့ license ကြီးပေးရလိမ့်မယ်ရှင့်အရေးကြီးတာနောက်တစ်ခုကတော့ operating system ကို upgrade မလုပ်ခင်မှာဒီ set ထဲမှာရှိနေသမျှအချက်အလက်တွေ apps တွေသချင်းတွေဓာတ်ပုံတွေအားလုံးကိုအရင် backup သိမ်းထားဖို့မမေ့ဖို့ပဲမဟုတ်ရင်တော့အဲ့ဒါတွေအားလုံးပျောက်ကုန်လိမ့်မယ်
နောက်တစ်ထည့်ထားဖို့တစ်ချက်ရှိတာက Windows 10 OS ကိုယ့်ရဲ့ကွန်ပျူတာထဲမှာကောင်းကောင်းအလုပ်လုပ်နိုင်ဖို့ကွန်ပျူတာ hardware ဘိုင်းလိုအပ်ချက်တွေကိုရင်ကြည့်ဖို့ပါကွန်ပျူတာအဟောင်းတွေနဲ့ဆိုရင်တော့ကောင်းကောင်းအလုပ်လုပ်မှာမဟုတ်ဘူးဆိုတာတော့ဒီ Microsoft company ကိုယ်တိုင်ကလည်းပြောထားတယ်ဗျနောက်ပြီးတော့ software အသစ်တွေ app အသစ်တွေဆိုရင်လည်း Windows 7နဲ့အလုပ်ဖြစ်ချင်မှဖြစ်တော့မှာကိုလည်းသတိပြုဖို့လိုပါတယ
် Windows 10 operating system နဲ့ kait ဖို့ဆိုရင်ကွန်ပျူတာရဲ့ hard drive က 16GB ရှိဖို့လိုတယ် RAM memory ကတော့ 1GB ရှိရမယ်processor ကလည်း 1GHz ဖြစ်ဖို့လိုပါတယ်။အဲ့လိုမှမဟုတ်ရင်တော့ကွန်ပျူတာအသစ်ပဲဝယ်ရတော့မယ်ထင်ပါတယ်။ Microsoft company ကတော့ကွန်ပျူတာအသစ်နဲ့ Windows 10ကိုသုံးကြဖို့ပဲပြောနေတယ်ရှင့
်။အခုလိုမျိုး Microsoft ကသူ့ရဲ့လူသုံးအများဆုံး software တစ်ခုအတွက်နည်းပညာအထောက်အကူတွေရက်လိုက်တာကြောင့် PC kit ကုန်သွားပြီလားလို့မိကုန်းထုတ်မှုတွေကလည်းရှိနေကြတယ်မဆီမမော။ဒီ Windows 7စထွက်တဲ့2009ခုနှစ်ကဆိုရင် iPhone နဲ့ App 2ဆိုတာအခုလိုမျိုးလူသုံးများသေးတာမဟုတ်သေးဘူး။ iPhone ဆိုလို့ရှိရင် second generation 3G ပဲရှိသေးတယ်။iPad ဆိုတာပေါ်တော်မှမပေါ်သေးဘူးအဲဒီတော့ကဆိုရင် PC တွေကထိတ်တန့်ရောက်ခဲ့တဲ့အချိန်ပေါ့
10နှစ်ကျော်ကြာတဲ့အခုအချိန်မှာတော့ PC ကွန်ပျူတာတွေအကြောင်းကကြာလာတယ်လူတိုင်းနီးပါးစမတ်ဖုန်းတွေကင်လာကြတော့ desktop ကွန်ပျူတာတွေကိုမလိုအပ်ရင်သုံးကြတော့တာမဟုတ်ဘူးအဲ့လိုပြောလို့ PC တွေခက်ကုန်သွားပြီလားဆိုရင်တော့မကုန်ပါဘူးဘယ်တော့မှလည်းကုန်မှာမဟုတ်ပါဘူးအထူးသဖြင့်လုပ်ငန်းပိုင်းအတွက်ဆိုရင်တော့ကွန်ပျူတာတွေနဲ့လှုပ်တာပိုအလုပ်ဖြစ်တယ်ဆိုတာအများကလက်ခံထားကြတာကို
အခုခေတ်မှာ PC ကွန်ပျူတာလို့ပြောရင်ဘာကိုလဲဆိုတာကလည်းခွဲခြားပြောစရာဖြစ်လာတယ်မဟုတ်ဘူးလားမဆွေမော။အရင်ကလိုမျိုးကွန်ပျူတာအတုံးလိုက်ကြီးမြင်တော့မှ PC ကွန်ပျူတာလို့သတ်မှတ်ရနိုင်တော့တာမဟုတ်ဘူးလေ။ Microsoft ဆိုရင်ပဲအခုနောက်ဆုံးထုတ်တဲ့ Surface ကွန်ပျူတာတွေဆိုလို့ရှိရင် PC စီးရင်ဝင်ပေမဲ့ Tablet ကွန်ပျူတာလို့ပုံစံမျိုးတွေဖြစ်နေပြီမဟုတ်လား။အခုဆို Screen နဲ့ Keyboard တွဲလို့ခွဲလို့ရတဲ့ Tablet လို့လည်းသုံးလို့ရတဲ့ကွန်ပျူတာတွေကို PC ကွန်ပျူတာထုတ်တဲ့ company တိုင်းကထုတ်နေကြတာတမယိုးကြလို့တော့မှဖြစ်နေပြီ။
အဲ့ဒါကြောင့်လဲ Microsoft company ကလွန်ခဲ့တဲ့10နှစ်ကျော်ကထုတ်ထားတဲ့ software အတွက်နည်းပညာအထောက်အကူမပေးတော့ဘူးလို့ဆုံးဖြတ်ပြီးတော့ရပ်ခဲ့တာပါအခုလိုရပ်လိုက်တာကြောင့် Windows 7 operating system သုံးနေတဲ့ computer တွေကို Windows 10ဖြစ်အောင် upgrade လုပ်မထားဘူးလုံခြုံရေးပိုင်းအတွက်လဲစိတ်ပူတယ်ဆိုရင်တော့အဲ့ဒီ computer ကို internet မချိတ်ဘဲသုံးနိုင်ပါတယ်လို့ကျွမ်းကျင်သူတွေကအကြံပြုပါတယ်ရှင်